ဖေဖော်ဝါရီ12ရက်ပြည်တော်စုနေ့နေပြည်တော်မှာခန္ဓာကျင်းပါဖို့စစ်ကောင်စီကစီစဉ်ထားပြီးတစ်ဆက်တည်းမှာငြိမ်းချမ်းရေးဆွေးနွေးပွဲလည်းလုပ်မယ်လို့ကြေညာထားပါတယ်။အဲဒီအတွက်ကိုယ်တိုင်သတင်းယူဖို့နေပြည်တော်မှာ VOA သတင်းတော်ကိုမိုးစောရောက်နေပါတယ်။ဒီကနေ့နေပြည်တော်တပိုက်တွေ့မြင်ရသလောက်လုံခြုံရေးအခြေအနေကိုမေးတဲ့အခါကိုမိုးစောကအခုလိုစပြောပြပါတယ်
။ဟုတ်ကဲ့ဒီကနေ့ကျွန်တော်တို့ဒီနေပြည်တော်စဝင်ပြီဆိုတဲ့အချိန်မှာတော့ကျွန်တော်ဒီ COVID-19 ဒီပေါ့လေဒီပိုးစစ်ဆေးတာတွေနဲ့ဆက်စီပြီးတော့မှကျွန်တော်တို့လက်ခံနေပေါ့လေလက်ခံတော့နေပြည်တော်တွေကိုဝင်လာတဲ့အချိန်မှာတော့ထူးထူးခြားခြားပေါ့လုံခြုံရေးတွေတင်းကျပ်ချတာတာမျိုးတော့မတွေ့ရဘူးခင်ဗျာမတွေ့ရတော့ကျွန်တော်တို့အဲ့ဒီအခြေအနေတွေဘာတွေကိုတခြားလူတွေနဲ့လည်းမင်းမြန်းကြည့်တဲ့အခါမှာတော့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒီလုံခြုံရေးအဖွဲ့စည်းတော်တော်များများအရင်ကရော့နေတယ်ပေါ့လေလုံခြုံရေးရှင်တွေရော့နေတယ်အဓိကတော့သူတို့ထင်ကြီးပြီးတာတော့ဒီအခမ်းအနားတွေလေ့ကျင့်ရေးကြွားနေတဲ့အခြေအနေကြောင့်သူတို့ကတော့ညင်နေကြတယ်အဲ့လိုတော့တွေ့ရတယ်
ဟုတ်ကဲ့ပြည်တော်စုနေ့ကမနေ့ပြန်စနေဖေဖော်ဝါရီ12ရက်နေ့မှာလုပ်မယ်ဒီပြည်တော်စုနေ့ခန်းနာနဲ့ပတ်သက်ပြီးတော့ရောကိုမှုစောဘာတွေတည်ထားပါပြီလဲဘလို့အစီအစဉ်နေနဲ့လုပ်မယ်လို့တည်ထားပါပြီလဲ
ဒီပြည်တော်စုနေ့ခန်းနာကိုတော့ကျွန်တော်ဒီပြတ်တော်အမီးကဒီဘုရှိတင်ခန်းမမှာလုပ်မယ်ဆိုပြီးကြည့်ရတယ်ပြီးရတော့ကျွန်တော်ဒီအလန်ဟိုကတော့မြို့တော်ခန်းမအနေနဲ့မှာမနေ့ဒီ9နာရီလောက်ပါလားအဲ့လောက်ပါ10ယူနေဆိုတာမြို့ကြည့်ရတယ်အလန်ဟိုကတော့ဒီ9နာရီလောက်မှာအဲ့ခန်းမကိုရောက်မယ်ဘုရှိကကျင်းပနေနေအောင်ရောက်မယ်ရောက်ပြီး9နာရီဟိုပေါ့15မိနစ်လောက်နားပြီးပြီဆိုတော့အဲ့နောက်ပိုင်းမှာဒီအဲ့နောက်ပိုင်းမှာကျွန်တော်တို့ဒီအလန်ဂျင်ရဲ့အခမ်းအနားကျင်းပဖို့ရှိတယ်ကျင်းပပြီးတဲ့အချိန်မှာကျွန်တော်တို့ဒီဟိုပေါ့ဘုသူမှုကြီးမင်းအောင်လာရမင်းကုန်ပြောမယ်ဆိုတာမျိုးကိုကျွန်တော်သိထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတစ်ဆက်တည်းမှာပဲဒီပြည်တော်စုနေနဲ့တစ်ဆက်သေးပဲပေါ့လေသူတို့ညဉ့်ညင်းဆွေးနွေးပွဲလုပ်မယ်ဆိုပြီးတော့စစ်ကောင်စီကကြေညာထားတာကျွန်တော်တို့သိရပါတယ်အဲ့ဒီဆွေးနွေးဘက်ကိုတက်ဖို့ဆိုပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဖိတ်ထားတယ်လို့လည်းကျွန်တော်တို့သိထားပါတယ်ဆိုတော့ညဉ့်ညင်းဆွေးနွေးဘက်ကဘယ်နေ့ဘယ်အချိန်မှကျင်းပမလဲဘာရီဆွေးနွေးမယ်လို့သိထားပြီလေကိုမှုသော
ဟုတ်ကဲ့ဒီညဉ့်ညင်းဆွေးနွေးပွဲကတော့ကျွန်တော်ဒီလက်ဖြံကျင်းပတဲ့ပြည်တော်စုနေပေါ့လေပြည်တော်စုနေကတော့ကျွန်တော်တို့မနေ့ပိုင်းမှာတော့ဒီဘိုလ်ချုပ်ကံတပင်းအလံတင်ခန္ဓာတွေမျိုးကိုကြွားရပါလေပေါ့လေအဲ့ဒါကျင်းပပြီးညနေပိုင်းမှာသူညစာစားပွဲလုပ်ဖို့ရှိပါတယ်6နာရီမှာပေါ့အဲ့ဒါပြီးတော့ဒီ73ရက်နေ့ကြာလို့ရှိရင်တော့ကျွန်တော်တို့ဒီ MICC ခန်းမမှာထော်ရငင်းချမ်းရည်တွေအကျိုးညှိနှိုင်းဆွေးနွေးပွဲဆိုတာမျိုးလုပ်မယ်ဆိုတာသိရပါတယ်အဲ့ဒီမှာတော့ဒီနာစာကဘက်ကနေတော့မှသူတို့ဒီငင်းချမ်းရည်ပေါ်ထားရှိတဲ့သဘောထားတွေကိုဟိုရှင်းလင်းပြင်ပြမယ်ပြင်ပြပြီးတဲ့အခါမှာကျွန်တော်တက်ရောက်လာတဲ့တိုင်းသားလက်ထက်ရန်ဆက်ကိုကြေရည်လို့ညီလေးရတော့ဒီဆုံးဖြတ်ချက်ချနိုင်တဲ့သူတွေမဟုတ်ဘူးဆိုလို့ရှိရင်လည်းဒီသူတို့နာစာကဘက်ကပြောတဲ့သဘောထားတွေကိုအရင်းစကားအဖြစ်သူတို့ခေါင်းဆောင်တွေရှိနေစေဆောင်ပေးသွားဖို့ပေါ့လေအဲ့ဒီသဘောထားမျိုးတွေသိရပါတယ်နောက်တစ်ခုကတော့ဒီဟောပေါ့ငင်းချင်းဆွေးနွေးပွဲထဲမှာပဲအပြန်အလှန်ဆွေးနွေးလိုတဲ့သူရှိရဆိုလို့လည်းဒီထဲမှာဒါလွတ်လွတ်လပ်လပ်ဆွေးနွေးနိုင်တယ်မဆွေးနွေးခြင်းဘူးဆိုလည်းမဆွေးနွေးဘဲနဲ့နေနိုင်တယ်ပေါ့လေနော်နောက်ပြီးတော့ဒီဟောထဲမှာမဆွေးနွေးဘဲနဲ့တစ်ဖွဲ့ချင်းစီနေတဲ့ဒီညာစားကန်တစ်ပြည်ကဆွေးနွေးမယ်ဆိုရင်ဆွေးနွေးခွင့်ရှိတဲ့သူပေါ်မှာဟောမျိုးပေါ့လမ်းပွင့်ထားတဲ့အနေအထားမျိုးတွေတော့ကျွန်တော်သိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီညဉ့်ညင်းစနူဘောကိုတက်ဖို့ NCA ပေါ့လေတနင်္ဂနွေလုံးပြစ်ခတ်ရဲစေးစာချုပ်လက်မှတ်ရေးထိုးထားတဲ့ဒန်သာလက်နက်ကိုင်အဖွဲ့ရရော NCA လက်မှတ်ထိုးမထားတဲ့အဖွဲ့ရရောကိုစစ်ကောင်စီကဖိတ်ထားတယ်လို့ကျွန်တော်တို့သိထားပါတယ်လက်ရှိအချိန်ထိဘယ်ဒန်သာလက်နက်ကိုင်အဖွဲ့ရဒီညဉ့်ညင်းစနူဘောတက်ဖို့ရောင်းနေတယ်လို့ကိုမှုစောသိထားပြီလေခင်ဗျဟု
တ်ကျွန်တော်အခုပေါ့လေရရှိခဲ့ခြင်းရဆိုရင်တိတိကျကျပြောလို့ရဆိုလို့ရှိရင်ဒါဒီတိုင်းဒီဟိုပေါ့လေလွတ်မြောက်ရေးပါတီပေါ့ ALC ရောက်တယ်နောက်ဒီ KNU KNL ညီချင်းရေးကောင်စီရောက်တယ်နောက်လာဟုဒီမိုကရက်တစ်ယူနီယံပေါ့ဒီလာဟုဟိုဒီမိုကရက်တစ်အစည်းအရုံးရောက်တယ်နောက်ရှမ်းပြည်ဒီပြည်ထောင်စုရဲ့ကောင်စီ RCSS ရောက်တယ်လို့ကြည့်ရပါတယ်အဲ့ဒီခွဲတွေက MCA လက်မှတ်ထိုးထားတဲ့ထဲရပေါ့လေနောက်ကျွန်တော်နောက်ကြားရတဲ့အတခုကတော့မွန်ပြစ်တစ်ပါတီလည်းရောက်နေပြီလို့ကြည့်ရပါတယ်ဗျာနောက်ဒီဟိုပေါ့ MCA လက်မှတ်မရေးထိုးတဲ့အခွဲတွေတဲမှာဆိုရင်တော့ကျွန်တော်ရှမ်းပြည်ဒုတိယပါတီ SSPP ရောက်ပါတယ်နောက်ဝါဒီဒီစီနီပါတီ GDS ရောက်နေတယ်လို့သိရပါတယ်။နောက်မိုင်းလာလို့ပြောတဲ့ NDEA အဖွဲ့လည်းရောက်နေတယ်လို့သိရပါတယ်။အဲ့ဒါတွေကတော့ကျွန်တော်တို့အပြည့်ကြီးထားလို့ရတဲ့အချက်တွေပေါ့လေ။နောက်အပြည့်ကြီးပြုနိုင်တဲ့အချက်ကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်က ULAA ပေါ့လေ။ဒီရခိုင်စက်တော်လို့ပြောတဲ့ AA အဖွဲ့ကြီးလည်းရောက်နေတယ်လို့ကြားသိရပါတယ်ဗျ။အဲ့ဒီအချက်ကိုတော့ကျွန်တော်တို့အကြည့်ကြည့်ချက်ရောက်နိုင်ဖို့ကျွန်တော်ရခိုင်ပြည်နယ်ကတင်းထောက်နဲ့လည်းချိတ်ဆက်ပြီးကြိုးစားနေတဲ့အခြေအနေမှာရှိပါတယ်ခင်ဗျ
။မြေပြည်တော်မှာလုံးဝပြည်တော်စုနေနဲ့ညီငယ်ရေးဆွေးနွေးပွဲတွေကြောင်းမြေပြည်တော်မှာရောက်နေတဲ့ VOA တင်းထောက်ကိုမိုးစောပြပြသွားတာပါ။